မြန်မာနိုင်ငံမှာပြည်လုံးကျွတ်ဒီကောင်စင်းကောက်မယ်ဆိုပြီးတော့စီစဉ်နေတယ်ဆိုတဲ့သတင်းမှာ2014ခုနှစ်မှာရည်မှန်းထားတဲ့အတိုင်းမြန်မာပြည်တပီလုံးတိုင်းတာနဲ့ဒီကောင်စင်းကောက်ယူနိုင်လိမ့်မယ်လို့ကမ္ဘာကုလသမဂ္ဂလူ့ရေးရန်ပုံငွေနဲ့နိုင်ငံတကာဒီကောင်စင်းကောက်ယူရေးဆိုင်ရာပညာရှင်အဖွဲ့ကယုံကြည်လှုပ်ဆောင်နေကြပါတယ်။ဒါပေမဲ့နိုင်ငံတဝန်းဒီကောင်စင်းကောက်ယူနိုင်ရေးအတွက်ရန်ပုံငွေတွေလည်းတန်းချီပြီးတော့လိုအပ်နေစေဖြစ်တယ်လို့ဆိုပါတယ်။အသေးစိတ်ကိုမတ်စုမွန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့နဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနတို့ပူးပေါင်းပြီး2014ခုနှစ်မတ်လ29ရက်နေ့ကနေစတင်ပြီးဧပြီလအထိမြန်မာနိုင်ငံတဝန်းလုံးမှာရှိတဲ့လူဦးရေကိန်းဂဏန်းအပြည့်အစုံအချက်အလက်ရရှိနိုင်ရေးပြည်လုံးကျွတ်သကောင်စင်းကောက်ယူနိုင်မှုစီစဉ်ဆောင်ရွက်နေကြပြီဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဒီတစ်ကြိမ်ကောက်ခံနိုင်ခြင်းဟာနှစ်ပေါင်း30ကာလအတွင်းပထမဆုံးကောက်ခံနိုင်မှာဖြစ်တယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့က National Program Officer ဦးဝင်းမြင့်က VOA မြန်မာပိုင်းကိုပြောပါရစေ။
ကျွန်တော်တို့ pilot service စီးရဲနောက်မှာကျွန်တော်တို့ကဟိုစောစောကပြောတယ်လို့ပေါ့ communication ပေါ့နော်။အဲ့ဒီနေပယ်မှာအားနည်းနေတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကအဲ့ဒီနေပယ်ကိုပြန်အားပြည့်ဖို့သာအတွက်ဟုတ်ကဲ့ international consultant ဒီတော့စက်ကျင်မှုကိုညီရရယူဖို့သာရှိပါတယ်ဗျာ။ရှိတဲ့အခါကျတော့ကျွန်တော်တို့ငကွတ်တက်ထားတဲ့ budget ကိုပြန်ပြီးတော့ဟို revise လုပ်တာပေါ့နော်။ပြန်ပြီးတော့ပြင်ဆင်တဲ့အခါမှာသူက55ဆန်းလောက်ဖြစ်နေတယ်။အဲ့တော့55ဆန်းကျော်ကျော်ပေါ့နော်။အဲ့တော့အဲ့ဒီမှာကကျွန်တော်တို့သူရနေတာက Australia $3ပေါ့နော်။ US dollar အနေနဲ့ဆိုလို့ရှိရင်တော့ 2.8 ကျော်ကျော်လောက်ရတယ် million ပေါ့။အလားတူပဲဟိုပြည်ရဲ့3-4ရက်လောက်ကယူကရိန်းကဘာမရနေမှာမြန်မာနိုင်ငံဆိုးရွားကိုပြောပြောကြတဲ့ရေးအတွက်ကိုကြီးပေးမယ်ဆိုပြီးတော့ပေါင်30ကျော်ညာပါတယ်သူတို့ clash လောက်တာပေါ့နော်အဲ့ဒီမှာကအဲ့ဒီထဲမှာ30မှာမှ10ဆန်းပေါင်10ဆန်းဒီဟိုကျွန်တော်တို့ဟို census လုပ်ငန်းအတွက်ကိုကြီးပေးမယ်ဆိုပြီးသူတို့ကဟို indication ပေါ်ညွှန်းထားတာပေါ့အလားတူပဲကျွန်တော်တို့ UNFPA ကနော်ဝေးဂဗာမင့်ကအကူအညီရဖို့ဆိုတာဆွဲလုပ်နေတာကဟိုအမေရိကန်ဒေါ်လာ9000လောက်ရှိပါတယ်ဗျ။အဲ့တော့အဲ့ဒါတွေအလုံးပေါင်းလိုက်လို့ရှိရင်ကျွန်တော်တို့ funding gap ဘယ်လောက်ရှိနေလဲဆိုတော့ 16.6 တန်းကျော်ကျော်လောက် funding gap ဖြစ်နေပါတယ်။
အခုလိုမျိုးတတိုင်းမြေလုံးအတိုင်းအတာနဲ့သကောင်စင်းကောက်ယူတဲ့အခါမှာနိုင်ငံတကာအစင်တန်းမီကောက်ခံနိုင်အောင်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကလိုအပ်တဲ့နည်းပညာပံ့ပိုးမှုတွေနဲ့ကျွမ်းကျင်ပညာရှင်တွေကပူးပေါင်းပါဝင်ကြမှာဖြစ်တယ်လို့ဦးဝင်းမြင့်ကပြောပါတယ်
။ဆက်ဆက်စီးပြီးမြန်မာနိုင်ငံအတွက်အနာဂတ်အတွက်အရန်ကိုရေးကြည့်တဲ့ကိစ္စပါ။ပြီးတဲ့အတိုင်းပဲဟိုမြန်မာနိုင်ငံမှာရှိတဲ့စည်ရင်းစရာအခြေအနေတွေကလည်းဘာပဲဖြစ်ဖြစ်ဟို development planning အတွက်ကတော်တော်ဟိုအလားပဲဖြစ်တော့ဖြစ်တယ်ဒါပေမဲ့လေဟိုစာပြစ်ချက်မဖြစ်ဘူးပေါ့နော်လုံလောက်မှုမရှိဘူးအဲ့ဒါကြောင့်မလို့ development plan ဤမှာသုံးဖို့စားအတွက်အခြေခံချက်လက်တွေကလိုတယ်နောက်တစ်ခါကျတော့နောက်အနာဂတ်မှာလုံမဲ့စစ်တမ်းတွေကောက်ယူဖို့စားအတွက်ကလည်းကျွန်တော်တို့ဟို sampling frame ပေါ့နော်လိုတယ်အဲ့အဲ့ဒါကိုရဖို့ဆိုတာအတွက်ဆိုတိုင်းကြီးအတွက်တော့အရန်ကိုရေးကြည့်ပါလေ
မြန်မာနိုင်ငံတဝန်းလုံးအတိုင်းအတာနဲ့သကောင်စင်းကောက်ခံတဲ့အခါလိုအပ်တဲ့နည်းပညာပိုင်းပညာရှင်တွေကိုဝိုင်းဝန်းပံ့ပိုးပေးကြသလိုပဲအလှရှင်နိုင်ငံတွေကလည်းအလှငွေတွေထောက်ပံ့ပေးထားကြပါတယ်ဒါပေမဲ့လို့ရထားတဲ့ American Dollar 55တန်းကျော်ကုန်ကျနိုင်မှာဖြစ်လို့အခုလက်ရှိ American Dollar 16တန်းကျော်ရန်ပုံငွေလိုအပ်နေတယ်လို့ဦးဝင်းမြင့်ကပြောပါတယ်ပြီးခဲ့တဲ့ဧပြီလကကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကနေဦးဆောင်တဲ့ညီပညာကျွမ်းကျင်ပညာရှင်များအဖွဲ့ကစမ်းသပ်သကောင်စင်းကောက်ခံခြင်းကိုမြို့နယ်20ကလူဦးရေ5000ကိုကောက်ခံယူနိုင်ခဲ့ပါတယ်ဒီစမ်းသပ်ကောက်ခံချက်အရာမြန်မာပြည်သူတွေကြားထဲမှာသကောင်စင်းကောက်ခံယူတဲ့အခါမှာမိခွန်းတွေကိုနားလည်မှုရှိရလားဆိုတဲ့အားနည်းချက်အားသာချက်တွေကိုရှာဖွေလေ့လာခဲ့ကြတယ်လို့ဦးဝင်းမြင့်ကပြောပါတယ်မြန်မာနိုင်ငံတွင်သကောင်စင်းကောက်ယူတဲ့စီမံကိန်းရေးဆွဲရေးနဲ့နိုင်ငံတကာအစ်စ်မီကောက်ခံနိုင်အောင်လုပ်ငန်းစဉ်တွေချမှတ်အကောင့်ထဲပေါ်နိုင်ရေးအတွက်ဩစတေးလျတရုတ်အိန္ဒိယဆွီဒင်ဗြိတိန်အမေရိကန်နဲ့ကမ္ဘာ့ဘဏ်အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေကသကောင်စင်းကောက်ခံခြင်းဆိုင်ရာပညာရှင်တွေကဝိုင်းဝန်းအားဖြင့်ကူညီဆောင်ရွက်ပေးသွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကဇူလိုင်လ20ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်ရှင်